Ukraine စစ်ရဲ့အကူပေးရေးဥပဒေကြောင့်အောက်လွှတ်တော်မှမဲခွဲဖို့ American အောက်လွှတ်တော်ဥက္ကဋ္ဌနဲ့စကားပြောခဲ့တဲ့အကြောင်း Ukraine သမ္မတ Volodymyr Zelensky ကပြောပါတယ်။ American အောက်လွှတ်တော်မှ Ukraine အကူပေးရေးဥပဒေကျဖို့ကအလွန်ကိုအရေးကြီးလာပါတယ်။အောက်လွှတ်တော်အမတ်တွေကြားမှာဘလို့ဆက်လုပ်မလဲဆိုတာနဲ့ပတ်သက်လို့မတူတဲ့အမြင်တွေရှိနေတာကိုကျွန်တော်တို့အသိမှတ်ပြုပါတယ်။ဒါပေမဲ့Ukraine အကူပေးရေးကိစ္စကိုညီညီရဲ့အကြောင်းချက်ဖြစ်စဉ်းစားဖို့ကတော့ချက်ဖြစ်ပါတယ်လို့လူမှုမီဒီယာ X ပေါ်မှာကြာတာပတဲ့နေ့ကရေးသားခဲ့တာပါအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလုံခြုံရေးနဲ့ပတ်သက်လို့အားမရတာကြောင့် Israel, Taiwan, Ukraine အကူအညီပေးရေးလုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစ်ခုလုံးကိုအောက်လွှတ်တော်ကမဲမခွဲသေးပဲဆိုင်ခံထားခဲ့တာပါရုရှားရဲ့ Ukraine စစ်ဆေးရာရင်းမြစ်တွေကိုဖျက်တောက်ရေးလဲသူတို့နှစ်ယောက်ဆွေးနွေးခဲ့ကြတယ်လို့သမ္မတ Zelensky ကဆိုပါတယ်ရုရှားတပ်တွေက drone 28စင်းဒုံးကြီး50နဲ့ညကတိုက်ခိုက်ခဲ့ပြီး drone 26စင်းကိုပစ်ချခဲ့တယ်လို့ Ukraine leader ကကြာတာပရင်းနေကပြောပါတယ်